မကြသေးခင်ကပဲဒီပေါ်ထွက်လာတဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပိုပြီးတိုးတက်လာတဲ့ဆိုတဲ့ပြောဆိုတင်ပြမှုပေါ်မှာပြည်တွင်းသတင်းမီဒီယာလောကသားတွေထဲမှာသဘောတူသူရှိတယ်လို့မတူသူတွေလည်းရှိနေပါတယ်။2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပိုပြီးတိုးတက်လာတယ်လို့ American ခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတွေမှာဖော်ပြထားတာပါ။Freedom House အဖွဲ့ရဲ့အစီရင်ခံစာအပေါ်ပြည်တွင်းသတင်းမီဒီယာလောကကဘယ်လိုတုံ့ပြန်ကြလဲဆိုတာကိုရန်ကုန်မြို့ကနေကိုချော်ချော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာမလွတ်လပ်ဘူးလို့ဆက်ပြီးပြောထားသေးပေမဲ့အခြေအနေတွေသီးသီးသာသာတိုးတက်လာတဲ့ဆိုပြီး169နိုင်ငံနဲ့အဆင့်162အထိသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။သတင်းမီဒီယာလောကမှာဖြစ်ထွန်းတိုးတက်ခဲ့တဲ့အခြေအနေတွေကိုထောက်ပြပြီးအခုလိုအဆင့်တိုးမြင့်တက်မှတ်လိုက်တာလည်းဖြစ်ပါတယ်။စာနယ်ဇင်းတွေပွင့်လင်းတဲ့လောက်ပွင့်လင်းလာတယ်ဆိုတော့ကိုအတိအမှတ်ပြုလက်ခံပြီးမဲ့တည်နှလက်ခွင့်တိုးတက်လာတယ်ဆိုတော့ကိုသဘောမတူသူတူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကထုတ်ဝေနေတဲ့ဒီလိုင်းကြနယ်ရဲ့အကြံပေးပုဂ္ဂိုလ်ဝါရင်သတင်းစာဆရာကြီးဦးဝင်းတင်ဖြစ်ပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့ဟာသတင်းစာဆရာကြီးကြားထဲမှာလည်းထိမ့်မြရတဲ့ censorship ပါရှိတော့မယ်လို့ကျွန်တော်ပြောနေပါတယ်။censorship ဆိုတာသူတို့ကသူတို့ငါဒီလေရေးလို့တင်ပါမလားရေးလို့ဖြစ်ပါမလားရေးလို့ကောင်းပါမလားဟဲ့လားရေးလို့တော်ပါမလားရေးရင်ငါများအပြစ်ကြနိုင်မလားအဲဒါငါကြံနေကိုထိခိုက်မလားဆိုတဲ့ကိုကို censor လုပ်မှုကြီးအောက်မှာအများကြီးပဲညှို့မိန်နေတော့မယ်ဟဲ့လားဖူးပစ်နိုင်တဲ့အနေအထားမှာမရှိဘူးလို့ပဲကျွန်တော်အဲ့လိုပဲပြောနေပါတယ
်မြန်မာနိုင်ငံမှာတစ်ချိန်ကစာပေကင်ပေတိုင်းလို့နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့စာပေစစ်စစ်ရေးဆိုတာမရှိတော့သလိုစာနယ်ဇင်းတွေဟာလည်းထုတ်ဝေဖို့အတွက်ကျူတင်ခွင့်ပြုချက်တောင်းစရာမလိုတော့ပါဘူး Freedom House ရဲ့အစီရင်ခံစာပါတရင်လွတ်လပ်ခွင့်တိတိတသာတိုးတက်လာတယ်ဆိုတာကိုသဘောတူသူကတော့ The Voice သတင်းစာရဲ့ Editor ချုပ်ဦးကျော်မင်းစွေပါ
အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရေးလို့ရတယ်ဘယ်အကြောင်းအရာပဲဖြစ်ဖြစ်ကျွန်တော်တို့ရေးလို့ရတယ်အရင်ကဆိုလို့ရှိရင်စစ်တပ်နဲ့ပတ်သက်တဲ့အမှုအခင်းတွေစစ်တပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တို့ကလုံးဝထိလို့တို့လို့ထိလို့မရဘူးအခုရေးလို့သားလို့ရပြီဒါဟို very sensitive issue ပေါ့ဒါမြင်တာထင်တာရှိတဲ့ကိစ္စမျိုးပေါ့တော့ကျွန်တော်အခုဒါစာစီစီစီကိစ္စကဘာမှစိတ်ကောင်းနေမှထည့်ကြမလို့တော့ဘူးဆိုတော့ဒါရီယာဟိုတော်တော်လေးဟိုကျွန်တော်ထင်တာမြင်တာရှိသတင်းလွတ်လပ်ခွင့်ရလာတာပ
ါစာနယ်ဇင်းတွေဟာလက်ရှိအချိန်ထိဖြစ်ရတွေကိုဖော်ပြတာကများနေပြီးသဘောထားအမြင်ယူဆတွေကိုဖော်ပြတာအားနည်းနေသေးတယ်လို့ဟန်တာရီဦးဝင်းတင်ကယူဆပါတယ်ဒီအချက်ကြောင့်ပဲတည်င်းလွတ်လပ်ခွင့်တိုးတက်လာတယ်ဆိုတာကိုဦးဝင်းတင်ကမေးခွန်းထုတ်တာဖြစ်ပါတယ
် PhD ပေါ်ရ all the facts နော် PhD ဝယ်ပေါ်ပြတဲ့ဟာနေပဲပြီးရ opinion တွေကိုပေါ်ပြတဲ့နေရာမှာသိအားနေတယ်လို့ကျွန်တော်ယူဆတယ် opinion တွေအားနေတယ်ယူဆတာတည်င်းစာလွတ်လပ်ခွင့်ဟာဒီနေ့အထိဟလာဘာလို့တူမလဲဆိုအဖူးဖူးတယ်လို့ဖြစ်တော့ဖြစ်မယ်ပေါ်ဗျာဟလာငုံရင်းနဲ့ငုံနေလို့ပြောလို့ရတယ်ဒါမှလည်းအပွင့်ပွင့်နေတဲ့ဌာရီမရောက်ဘူးဆိုတာကိုပြနေတာပဲလို့ကျွန်တော်ကြားတယ်။ကျွန်တော်ကတော့ဗလင်းနာလွတ်လပ်ခွင့်လို့ဟုတ်လားဒီလွတ်လပ်စွာရေးသားဝင်လွတ်လပ်စွာဖော်ထုတ်ခွင့်လို့ဆိုတာတွေက opinion တွေကိုဖော်ပြမှာလားအယူအဆတွေကိုဖော်ပြမှာလားဒါဟာလွတ်လပ်ခွင့်ရှိတယ်လို့ကျွန်တော်ကြားတယ်
။ Freedom House ရဲ့အစီရင်ခံစာအတိုင်းတည်နှလွတ်လပ်ခွင့်တိုးတက်လာတယ်ဆိုတာကိုလက်ခံတဲ့ဦးကျော်မင်းစွေကမြန်မာနိုင်ငံကိုတခြားဒေသတွေနိုင်ငံတချို့ရဲ့အောက်မှာအဆင့်သတ်မှတ်ထားတာကိုဗဝေမကြပါဘူး။လက်ရှိမှာမြန်မာနိုင်ငံရဲ့တည်နှလွတ်ခွင့်အဆင့်ဟာအဲ့ဒီနိုင်ငံတွေထက်တောင်းမှတာလွန်နေသေးတယ်လို့သူကယူဆပါတယ်
။ Freedom House ရဲ့ report မှာကျွန်တော်ငွေကရှိထားတဲ့အတိုင်းဆိုရင်ကျွန်တော်တို့ကစင်ကာပူအောက်မှာရှိတယ်။စင်ကာပူရဲ့တည်နှလွတ်ခွင့်ကဘာလဲလို့ကျွန်တော်မေးရမယ်။အခုချိန်ကြီးစင်ကာပူကအာဏာရှင်တပိုင်းနိုင်ငံနော်တည်နှလွတ်ခွင့်ဆိုတော့ပုဂ္ဂလိကတီးပန့်ပိုင်တဲ့သတင်းမီဒီယာလောကမှာရှိတယ်။သူရပိုင်တဲ့ကုမ္ပဏီကနေလုပ်နေတဲ့သတင်းမီဒီယာပုဂ္ဂလိကပိုင်တီးပြန်လွတ်လပ်တဲ့သတင်းစာတစ်စောင်းမှမရှိဘူး။အစိုးရကိုဝေဖန်တိုက်ခိုက်လို့ရှင်တရားစွဲခါဒါကတော့ဟိုသူကလွတ်လပ်ခွင့်ပေးတယ်လို့လုပ်ထားပြီးတော့ရေးဝင်သားခွင့်ကိုတနည်းတပုံပိတ်ဆို့ကာစီးထားတာပေါ့ဗျာဥပမာပြင်ထိုင်းမှာဆိုလို့ရှင်ဘယင်ကိုလုံးဝထိလို့မရဘူးအဲ့တော့ကျွန်တော်တို့အခုအနေထားရှင်းတော့လို့ရှင်ကျွန်တော်စိတ်ထဲမှာခံစားရတာထိုင်းနယ်လည်းတာတယ်ဆင်ကာပူလည်းတာတယ်ကျွန်တော်ခံစားရတာပြောတာအဲ့ဒါပေမဲ့အဲ့ဒီ Freedom House ဆိုတဲ့အဖွဲ့ကဘယ်လို criteria နဲ့ဆင်ကာပူကကျွန်တော်တို့ထက်မှာထားတယ်ဆိုတော့ကျွန်တော်တို့ကနားမလဲ
မြန်မာနိုင်ငံရဲ့တည်နှလွတ်လပ်ခွင့်အမှတ်က80နှစ်ဖြစ်ပြီးအာဆီယံဒေသတွေမှာဆိုရင်ထိုင်းနဲ့မလေးရှားနိုင်ငံတွေက64ကမ္ဘောဒီးယားနိုင်ငံက66နဲ့စင်ကာပူနိုင်ငံကတော့68မှတ်ပေးထားပါတယ်ခင်ဗျာ